မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုအပါအဝင်အကျပ်တဲတွေကြောင့်ကုန်စည်နှုန်းအဆမတန်ကြီးမြင့်လာပြီးအခြေခံလူတန်းစားအများစုပိုပြီးတော့ကျပ်တဲလာပါတယ်။အလုတ်ကန်ရှားပါမှုနဲ့အတူဝင်ငွေထွက်ငွေမလုံလောက်မှုကြောင့်နေစဉ်စားဝတ်နေရေးပါထိခိုက်လာနေတာပါ။ရန်ကုန်ကပြည်ပလာတဲ့ဒီသတင်းကိုနန်းလောင်ကပြောပြမှာပါ။
မြန်မာနိုင်ငံရေးမတည်ငြိမ်မှုကြောင့်စီးပွားရေးအပေါ်ရက်ခတ်မှုဟာလည်းအဖက်ဖက်ကဆိုးဝါးလာနေပါတယ်။မေလ16ရက်မှာတော့ရွှေတကြတားရဲ့ပြင်ပပေါက်ဈေးဟာကျပ်ငွေ390ကျော်နဲ့ငွေလဲနှုန်းဟာလည်းအမေရိကန်ဒေါ်လာကို14000ကျော်လာပြီဖြစ်ပါတယ်။မြန်မာကျပ်ငွေတန်ဖိုးကျဆင်းလာတာနဲ့အခြေခံစားကုန်တွေအစမတန်ဈေးနှုန်းတက်နေမှုကြောင့်အခြေခံလူတန်းစားအများစုရဲ့စားဝတ်နေရေးပုံမှုကျပ်တဲလာတဲ့ပြဿနာတွေလည်းရင်ဆိုင်နေရပါတယ်။ဆန်စီစားစတဲ့ကုန်စည်နှုန်းမြင့်တက်နေမှုကြောင့်နေ့စဉ်ထမင်းနှက်မအောင်ပိုးပြီးတော့ရုန်းကန်နေရတယ်လို့ရန်ကုန်မြို့ခံတအူးကအခုလိုပြောပါတယ်
။ကိုကတော့စားဝတ်တွေကအရင်ကတည်းကပိုးပြီးတော့ကျတဲလာတယ်ပိုးပြီးတော့ကတ်တဲလာတယ်။ဆန်တွေဆိုလည်းအရင်3000ကျန်ဆိုရင်အခုဆိုရင်5000ကျော်6000ပြီးပြီးတော့စားရတယ်။စားရေးဆိုလည်းအဲ့လိုပေါ့အရင်တည်းကြီးမိသားကြီးမစားနိုင်တော့ဘူး။တစ်ခါတစ်ခါတော့လည်းနိုင်နိုင်ဖြစ်နေ။မင်းကားဆိုလည်းတပွဲကိုအလူကြီးပဲကို1000လောက်ရှိတယ်။အကျော်နဲ့ဆိုရင်1500 2000လေးသားတော့အဲ့တော့တိသားမစားနိုင်ဘူး။အဲ့တော့တမင်းကပဲတမင်းဆက်နဲ့တော့ပုံမှန်မနေရုံးကြနေကြရတာပေါ့နော်။
စားကုန်စည်နှုန်းတွေမြင့်မားနေလို့အရင်ကလိုမုံပဲတရေစာမဝယ်စားနိုင်တဲ့အပြင်အသားဟင်းကောင်းတွေနေတိုင်းမစားနိုင်ဘူးလို့လည်းဆိုပါတယ်။အခြေခံလူတန်းစားအများစုမှာနေစဉ်ဈေးသွားချက်ပြုတ်နိုင်ဖို့ဝင်ငွေထွက်ငွေမလောက်ကပဲချိန်ငါပြီးတော့စားတောက်ရင်ဖြစ်ရှင်းနေကြရတာပါ။ဒီအခြေအနေတိုင်းဆိုရင်တော့ရှေ့ဆက်အငတ်ပေးနဲ့ကြုံလာနိုင်တယ်လို့လည်းပြောပါတယ်။
ဝင်ဝင်နဲ့မလောက်ကတော့အလိုနေရင်းပါညာအလိုပတ်စံကြီးချီးတုံးလာတယ်အလောက်ကိုင်းကြီးကလည်းအလေးလေးလားတဲ့ကပုံပြီးတော့ကြက်သေးလာတယ်ဦးတော်တော်ကြီးကိုအချိန်လေးကတော်တော်ကြီးကိုစိုးနေလာတယ်နောက်နေ့ဆိုရင်တော့ငါဒီလိုကြုံဖို့ပဲရှိရတော့တယ်
ဆိုင်ကနေအလုံးနဲ့အသက်မွေးတဲ့ရန်ကုန်မြို့ခံတအူးကတော့မိဖို့ချောင်းတုံးပစ္စည်းတွေဈေးအဆမတန်မြင့်တက်တဲ့အပြင်အိမ်ငှားနေရတာမလို့ပုံမှုကျတယ်လာတယ်လို့ပြောပါတယ်
ကျွန်တော်တို့ကလုံးလိုက်ကြလို့ကတော့လုံးနေရတာဒါပေမဲ့မလောက်လို့ဆိုရင်းကြီးတဲ့ခါကျတော့ဒီကြားကတော့ဒီနေ့ဥစားဝင်ရှာဖွေပြီးတော့စားတော့နေရတာပဲတနည်းနဲ့တနည်းကပူဆူဆူလာတာပေါ့လေဒီရတဲ့ဥစားတွေထုတ်နေကြမမျှဘူးလို့မမျှတဲ့ကြောင့်အများကြီးချိန်ငါးကြီးစားရတာပေါ့ရှားဝင်ကြီးကတမျိုးလူပွေးကဏ္ဍကြီးကတမျိုးအဲ့ဒီအိမ်ပိုင်းမို့အိမ်မမေရောသူဆိုးလာလို့ခက်ခဲပေါ့မျိုးစုံပဲ
ကုန်စည်နှုံးတွေတဟုန်ထိုးမြင့်မားလာတာကြောင့်အရင်ကလိုဖိုးဖိုးရရမစားတောင်းနိုင်တဲ့အပြင်လက်ရှိလစာဝင်ကနေတလအစားဖို့လောင်းကအောင်တွက်ချက်နေရတယ်လို့မော်လမြိုင်မြို့ခံတူကလည်းပြောပါတယ
်တရက်ဆိုရင်တပေါင်းယူရတယ်ဈေးသွားတယ်ဈေးသွားရင်အဲ့ဒါတော့ခင်းချက်ဖို့ဝယ်လာပဲအဲ့ဒါတပေါင်းလောက်ပေါ့လားအဲ့ဒါစီကိုပါဦးစစ်ပေါ်နေပါတယ်ပါသေးစီက9000ကျော်ပေးရတခုကိုကျေရတခုကိုအမှိုင်းစဲတပေါင်းက2000ပြန်ရင်အမှသွားပြီဒီလောက်3000လောက်ရတယ်ဘဝဆယ်လို့ဒီမလောက်ဆိုလည်းကန်နေချက်ကန်နေချက်တယ်ပြန်စားတော့မဟုတ်ရပါဘူးဆိုညနေပိုင်းပါလို့စားကုန်တော့ဆိုတော့မစားဖြစ်တော့မနာမကုန်ရင်ဟိုလားဆက်စားပြန်စားပြုနေပြီဆိုအပြင်စားလေးစားမစားတော့လာတော့လာနေတယ်ကုန်တယ်လုံးမမလောက်ဝတ်စားဆိုလည်းအရင်လိုဝယ်လို့အဆင်မပြေအောင်လို့ပို့ပြီးတက်တယ်ဖြတ်တယ်ဖြတ်တယ်ဘယ်လောက်ပဲဟိုလိုအလုံးလို့ပဲဘယ်လောက်ပဲဆက်ရှာမှာဒီအိမ်အတွက်ဖူလုံသွားဆိုမှရှိ
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့အချက်အတဲကြောင့်ရင်းနှီးမြှုပ်နှံမှုကြားဆင်းလာလာနဲ့စီးပွားရေးမတည်ငြိမ်မှုတွေဆိုးတဲ့ဆိုးလာတယ်လို့ပြည်တွင်းစီးပွားရေးသမားတွေကပြောပါတယ်ပြည်သူတွေဟာဘေးကင်းလုံခြုံမှုမရှိတဲ့အပြင်အလုပ်လက်မဲ့ပြဿနာကိုရင်ဆိုင်လာရပြီးတော့အခြေခံစားသုံးကုန်တွေဈေးနှုန်းမြင့်တက်လာတာကြောင့်စားဝတ်နေရကျပ်တဲတဲ့ပြဿနာတွေပါဆက်လက်ရင်ဆိုင်လာနေရတာပါ2023ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြမအစည်းအဝေးရင်ဖွံ့ဖြိုးတိုးတက်မှုနှုန်းဟာဆူဆူဝါးဝါးဆုတ်ယုံနေတာလို့ကမ္ဘာ့ဘဏ်ကလည်းအချိန်ကစားထုတ်ပြန်ထားပါတယ်စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကရုရှားသတင်းဌာနတစ်ခုကိုပြောဆိုထားတာမှာတော့အာဏာသိမ်းပြီးတဲ့နောက်ပိုင်း2023ကနေ2023ခုနှစ်အထိတောက်လျှောက်စီးပွားရေးဦးမော်လာတယ်လို့ဆိုပါတယ်